ရင်ပြည်နယ်ကြာရင်စစ်ကြီးမြို့နယ်ကတချို့နေရာတွေမှာလက်နက်ကြီးပစ်ခတ်တံတွေမကြာခဏကြားနေရတယ်လို့ဒေသခံအနေကပြောဆိုကြပါတယ်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကကြေးရော်တွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့ဒေသခံတွေကပြောကြပါတယ်ဒီအကြောင်းစုံစမ်းမေးမြန်းပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါခင်ဗျာ
ကျိုင်းစိတ်ကြီးမြို့နယ်အတွင်း KNU ပါဝင်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြန်မာစစ်ကောင်စီကြားစစ်ရေးတင်းမာနေပေမဲ့အပြန်အလှန်တိုက်ပွဲတွေကတော့အခုရက်ပိုင်းငြိမ်သက်နေပါတယ်ဒီအချိန်မှာပဲစစ်ကောင်စီဘက်ကကျိုင်းစိတ်ကြီးမြို့နယ်ခလဲဒဂွန်တိုင်ကျေးရွာအုပ်စုကငင်းချမ်းမြန်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်မနေ့ကတော့တနက်တန်၄၃လချက်ကြားတယ်လက်နက်ကြီးတန်ပေါ့ဟုတ်ညနေပိုင်း၄နာရီ၃နာရီတည်းတော့ငင်းချမ်းမြန်ဘက်ကပေါ့စီရီကလက်ရှိကျွန်တော်တို့ဟိုလိုမဲ့တဲ့ခေါင်တော်ကတော့မှဒီ KNU ဘက်ကအသင့်နေသားမှရှိတယ်အခုမတွေ့ဘူးကျွန်တော်တို့ရွာထဲမှာနေမရှိခေါင်တော်ကကျတော့မြောင်းနေမှာနေသူတို့အသင့်နေသားတွေရှိတယ်အခုတော့မတွေ့ဘူးဘာမှလည်းမရှိဘူးနဲ့တဲ့ပေါ့အသင့်ကြားတယ်ပေါ့တနက်တည်းကျွန်တော်တို့အာခတ်မှန်းတာကတော့အဲ့ဒီအဘေးကနေပြီးတော့လက်ပစ်တာပေါ့အဘေးကနေပစ်တာတော့မဟုတ်ဘူးပေါ့နော်အဘေးကနေလာပြီးတော့လမ်းရှင်းတဲ့နေသားမျိုးမှရှိတယ်ပေါ့အရင်တစ်ခေါက်ကဆိုလို့ရှိရင်လည်းသူတို့အရင်ပစ်ပစ်ပြီးတော့မှသူတို့ဝင်လာတယ်လေ
ဒီဇင်ဘာ26ရက်မနေ့ကပလိန်ရွာငင်းချမ်းမြန်ရွာဘက်ကိုစစ်ကောင်စီရဲ့အမြောက်တပ်ကနေလက်နက်ကြီးနဲ့လှမ်းပစ်နေတဲ့အကြောင်းအနီးအနားရွာကနေက VOA ကိုပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့တုန်းကစစ်ကောင်စီတပ်တွေဟာမွန်ပြည်နယ်မူရုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စည်ကြီးမြို့နယ်နယ်ဆက်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားအတော်များများနဲ့စစ်ကြောင်းဆင်းလာပါရယ်မူရုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့လမ်းရှင်းပစ်ခတ်ပြီးစစ်ကြောင်းတက်လာတာလို့ရွာကနေက VOA ကိုပြောဆိုပါရယ်နောက်ထပ်ဒေသခံတဦးကတော့ချောင်းနှခွတံမြရာရွာတွေဘက်မှလည်းညစဉ်လိုလိုပစ်ခတ်တံတွေကြားနေရတယ်လို့ပြောပါရယ
်ကြားရတဲ့ဒီချောင်းနှခွဘက်ကတို့တံမြရာတို့အဲ့ချိန်ဆက်ကြီးဘက်ချမ်းမှာတော့ညနိုင်လို့ပဲအကြံချရတယ်လက်နက်ကြီးကလက်နက်ငယ်ဆိုတိုက်မချရဝေးတာဆို
အခုနောက်ပိုင်းကျိုင်းစိတ်ကြီးမျိုးတဝိုက်မှာကြီးကြီးမားမားတိုက်ပွဲတွေမရှိပေမဲ့ရဲစခန်းထွေးအိုယုံစားတဲ့စစ်ကောင်စီဌာနဆိုင်ရာရုံးတွေတိုက်ခိုက်ခံရတဲ့အခါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့ကျိုင်းစိတ်ကြီးမျိုးကတူကပြောပါတယ်လက်နက်ကြီးတန်ကြားရတိုင်းဒေသခံတွေဟာအရင်လိုနေဝေးစီကိုမရှောင်ကြတော့ဘဲဘုံခိုကျင်းထဲမှာခိုလုံကြတယ်လို့ပြောပါတယ
်တို့တရားဒုံနဲ့လက်ပြင်းလို့ပြန်ပစ်တယ်ဆက်ပါမစ်ကတ်တာငါသူကတရားပစ်ထောက်တော့ဘောအူကတော့ရဲစခန်းလို့သူရောယုံလို့ပါလို့တော့ဒုံနဲ့လက်ပြင်းနေတာပေါ့ခလန်းခလန်းပါဒီလိုပြောမှန်းဆိုအပြင်းနဲ့ဒုံနဲ့လက်ပြင်းတယ်လေပြတော့အဲ့ဒါတက်တယ်ပြန်ပြစ်ထောက်တယ်ပေါ့ဆောင်တော့မဆောင်ပါဘူးပြစ်တဲ့ချက်တော့ကျင်းပုံးနေတဲ့ဝင်ကြတာပေါ့
ကျိုင်းစိတ်ကြီးမြို့နယ်အတွင်းအခုလိုလက်နက်ကြီးပစ်ခတ်တံတွေမကြာမကြာကြားနေရတာကြောင့်ဒေသခံတွေသတိနဲ့သွာလာနေထိုင်နေရတဲ့အကြောင်းပြောဆိုကြပါတယ်လက်တလောလက်နက်ကြီးပစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ